ကိုဗစ်ကာယောဂါကာလရန်ကုန်တိုင်းအတွင်းဆက်ယုံမောင်း၁၉၀ဆယ်ကျော်နှင့်အလုဒမဲ့ဖြစ်ခဲ့တဲ့အလုဒမ၄၀၀ကျော်ရှိမယ်လို့အစိုးရကခန့်မှန်းထားပေမယ့်လက်တွေ့မှာဒီကျပုံများနိုင်တယ်လို့အလုဒမကြီးလှောက်ရှားသူတွေကပြောလိုက်တဲ့အကြောင်းတင်ပြပေးမှာပါ။ကျွန်တော်ကတော့စောတပ်ပါ။ ကယောဂါကျောင်းနေရာရဲ့ကာလအတွင်းရန်ကုန်တိုင်းဒေသစေယုံမောင်၁၉၀ဆယ်ကျော်ပိတ်လိုက်ရပြီးအလုဒမ၄၀၀ကျော်အလုလက်မဲ့ဖြစ်ခဲ့ရတယ်လို့မကြသေးခင်ကပဲအစိုးရတောင်းရှိသူတယောက်ကပြောလိုက်တာပါ။အလုတ်ကိုင်းဆောင်းနေရေးအခက်အခဲရှိနေတဲ့အလုဒမတွေကိုလည်းအစိုးရကထောက်ပံ့ပေးနေကြောင်းဒီသတင်းပတ်စော်ပိုင်းရန်ကုန်တိုင်းလွှတ်တော်မှာလူဝင်မှုကြီးကြပ်ရေးနဲ့လူဆွမ်းအရေးမြေဝင်ကြီးဒေ ကျမတို့ပိတ်သိမ်းသွားသောဆက်ယုံအလုပ်ယုံများနဲ့အလုပ်သမားများရရှိမည့်အကျိုးခံစား권များတို့မှာလောက်ခလစာနှင့်လောက်သက်ခွင့်ရများအတွက်ခံစား권ငွေကြေးများကိုကျမတို့အခုလက်တလောမှာဖြစ်ပေါ်သွားတဲ့183ယုံနဲ့ပတ်သက်ပြီးတော့အလုပ်ရှင်နဲ့အလုပ်သမားများရဲ့အကျိုးခံစား권များကိုအလုပ်ယုံနဲ့အလုပ်သမားဥပဒေစစ်ဆေးရေးဦးစီးဌာနမှစောင့်ရွက်ပြီးဖြစ်ကြောင်းလည်းကျမဖြေကြားလိုပါတယ်ရှင်
ဒါပေမဲ့လည်းကယောဂကြုံနေရရဲ့6လလောက်အတွင်းမှာအလုတ်ကင်လက်လွတ်ဆုံးရှုံးသွားတဲ့လုံသမားအရေးအတွက်ဟာလက်တွေမှာအစိုးရခံမှန်းထားတာထက်ပိုများနိုင်တယ်လို့မြန်မာနိုင်ငံစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံအလုတ်သမားတမကအဖွဲ့ချုပ်အထွန်းထွေးအတွင်းရမှုဦးတက်နှင်းအောင်က VOA ကိုပြောပါဗျ။အခုလိုမျိ
ုးဒီဝန်ကြီးတော်မမိုးစုကြည်ပြောသားပြရရပြီလို့ရှိရင်တော့ကျွန်တော်တို့အားအားပေးရတာပေါ့နော်ဒီလိုမျိုးဝင်ဌာနကိုဒါရောက်တော့သင်ပြများဖြစ်ပါလိမ့်မယ်။ဒါတကယ်လက်တွေ့နဲ့ပြန်မှာကြတော့အဲ့ဒီလောက်မကတာကိုကျွန်တော်တို့ကသွားပြီးတော့တွေ့ရပါတယ်ခင်ဗျာ။တိတ်နဲ့ချီပြီးတော့ရှိနိုင်တယ်ပေါ့နော်။အစိုးရတကယ်ဆဲမှာပဲသင်ချားနေသင်နဲ့အတူတင်းထားရင်တော့ဝိုင်းကြီးကမှလုပ်ဖို့ဆိုတာတော့ဆင်မနေနိုင်ခင်ဗျာ
။ကာယောဂကာလာသွားလာလှုပ်ရှားမှုတွေကန့်တတ်တာ၊ကုန်ချမ်းပြက်လက်တာ၊ကုန်အမှားတွေမရတာတွေကြောင့်စက်ရုံအများပြပိတ်ခဲ့ရတာပါ။တွေးစီညီညွတ်သောတမကများအဖွဲ့ချုပ်ကဒေါ်မျိုးကြီးကတော့ရဆိုင်ကြရရဲ့စက်ယုံအများစုဟာခိုင်မာမှုမရှိသေးတဲ့လုပ်ငန်းတွေဖြစ်ကြောင်းပြောပါတယ်။တိ
တ်နေတယ်ရေတော်တော်များတယ်။အဲ့ဒါပါလဲဆိုတော့သူတကယ်လုပ်ငန်းရှင်မဟုတ်ဘူးကြာ။ဒီများအော်ဟာကိုပွဲစားတစ်ဆင့်နဲ့ထုတ်မယ်ဆိုပြီးတော့လာနေတဲ့နိုင်ငံသားယူရှင်တွေပေါ့နော်။ရှင်ပွင့်နေပြီးတော့တရုတ်ပေါ့။ဟိုနည်းနည်းလေးပဲလာပြီးဆိုတော့မှဟိုဟာငါးတောင်ငါးနဲ့ဒီလိုယုံနေရတော့တိတ်နေတယ်။ဟိုစရရဲ့အတွေ့အကြုံမျိုးနဲ့ပေါ့မခိုင်မာ
။ရောင်းတိုင်းစက်မှုစုံတွေမှာအထည်ချုပ်လုပ်ငန်းကအများဆုံးဖြစ်ပြီးလုတ်သားအင်အားက9သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပါတယ်။ကိုဗစ်ကယောဂါကာလအစမှာပြည်တွင်းအထည်ချုပ်လုပ်ငန်းတွေအထိနာခဲ့ပေမယ့်အခုနောက်ပိုင်းအထွေထွေလူသုံးကုန်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတချို့လည်းရပ်နားကုန်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့အလုပ်လက်မဲ့နှုန်းက2သိန်းခွဲလောက်ရှိရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေကမေလတုန်းကပြောထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ်လက်ထောက်ထွေထွေအတွင်းရေးမှူးတော်ဖြိုးစန္ဒာဆိုကတော့အလုတ်လက်မဲ့နှုံးကတနိုင်ငံလုံးအတိုင်းအတာနဲ့3သိန်းလောက်ရှိမယ်လို့ခန့်မှန်းထားပါတယ်
။ပြည်အောင်စုဝင်ကြီးတို့က2သိန်းခွဲဆိုတာကိုတို့ကမေလလောက်ကတစ်ခါပေးထားတာရှိတယ်။ကြားကာလမှာ3လလောက်ရှိတာပေါ့နော်။တက်လာတဲ့ကိန်းဂဏန်းကတော့ကျမတို့9000ဝန်းကျင်လောက်ရှိပါတယ်။ဆိုအဲ့ဒီအချိန်မျိုးကိုကျမတို့ခန့်မှန်းပြီးတော့ပြောတာပါ။ဒီကိုဗစ်ကာလမှာဈေးမရောရလို့ပေါ့နော်။ဆိုင်ငန်းကတွေမကားနိုင်တော့လို့ပြုတ်သွားတဲ့လူကမာတွေရှိတယ်။အဲပြီးတော့ဒီ KDP တွေမှာပြုတ်သွားတဲ့ဝန်ထမ်းတွေရှိတယ်ဆိုတော့အဲ့ဒီစီးရင်တွေမပါသေးဘူးပေါ့။ Informal Sector ကသူတွေမပါသေးပဲနဲ့ကိုအဲ့လောက်ဝင်ကျင်တော့ရှိနေပါ့
။မြန်မာနိုင်ငံကို COVID-19 ကပ်ရောဂါရိုက်ခတ်လာရဲ့မလနောက်ပိုင်းကစလို့အစိုးရဟာစီးပွားရေးအရေးပေါ်ကုစားရေးအစီအစဉ်ကိုမြန်မြန်လုံးဆောင်ခဲ့ပြီးမယ်။အလုပ်သမားတွေကတော့သူတို့ရရဲ့ထောက်ပံ့ကြေးအစီအစဉ်တွေဟာထိရောက်မှုမရှိဘူးလို့ဝေဖန်မှုတွေလည်းရှိပါတယ်။ဥရောပသမဂ္ဂ EU ကတော့ယူရိုငွေ5တန်းမြန်မာငွေနဲ့ဆိုရင် 9.9 ဘီလီယံသုံးစွဲမဲ့အစီအစဉ်နဲ့အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာအထည်ချုပ်လုပ်သားတွေကိုမိုဘိုင်းဖုန်းကနေငွေလွှဲပြီးထောက်ပံ့တဲ့အစီအစဉ်တွေကိုမေလကလေးကစတင်နေတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေသတင်းပေးပို့ထားတာပါ။